ခုတတင်းပါတီထဲမှာအမေရိကန်လွှတ်တော်မှ2024ခုအတွက်အပိသက်အသုံးစရိတ်ဘတ်ဂျက်အတွက်အတည်ပြုနိုင်မှုထပ်မံနှောင့်နှေးခဲ့လို့မြန်မာအတွက်အကူအညီနဲ့ပတ်သက်ပြီးဆွေးနွေးနိုင်မှုကအနည်းဆုံးလာမယ့်နှစ်အစောပိုင်းထိရွေးဆိုက်ရပွဲရှိနေပါတယ်အစိုးရကလက်ရှိအသုံးစရိတ်တိုင်းခွင့်ပြုပေးမဲ့ရည်တို့ဘတ်ဂျက်ကိုပဲလွှတ်တော်မှာလာမယ့်နှစ်အစောပိုင်းထိဆက်လက်တည်တံ့တိုးဖို့ရှိနေတာပါဒီထဲမှာ2023ခုနှစ်မြို့သားကာဝေးရေးလွတ်ပိုင်ခွင့်အဲ့ဥပဒေ NDAA ရဲ့အောက်မှာအတည်ပြုခဲ့တဲ့ဘာမာအက်ဥပဒေလည်းပါဝင်နေပါတယ်ဒါပေမဲ့2024ခုနှစ်ဘတ်ဂျက်မှာတော့မြန်မာအတွက်အကူအညီတွေဘယ်လိုဆက်ပြီးပေးသွားမလဲဆိုတာနဲ့ပတ်သက်တဲ့ကွဲပြားတဲ့အမြင်တွေကိုညှိနှိုင်းဖို့အထက်လွှတ်တော်နဲ့အောက်လွှတ်တော်မှာဆွေးနွေးဖို့လိုအပ်နေတာပါဒီမိုကရက်တစ်အများစုရှိတဲ့အမေရိကန်အထက်လွှတ်တော်ရဲ့2024ခုနှစ်ဘတ်ဂျက်မူကြမ်းမှာမြန်မာအတွက်လူသားချင်းစာနာမှုထောက်ထားမှုဆိုင်ရာအကူအညီတွေနဲ့ဒီမိုကရေစီမြင့်တင်ရေးအစီအစဉ်တွေအတွက်ရန်ပုံငွေတွေပိုးပါဝင်ဖို့ရှိပါတယ်ဒါပေမဲ့အတည်ပြုဖို့နှောင့်နှေးနေတာနဲ့တချို့အစီအစဉ်တွေကို Republican အများစုရှိတဲ့အောက်လွှတ်တော်ကဖျက်တောက်မှာကိုစိုးရင်ကြောင်းမြမအရေးတက်ကြွလှုပ်ရှားသူတွေကထုတ်ဖော်ပြောဆိုတာတွေလည်းရှိနေပါတယ်